ကူးစက်များဒီစားပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးသစ်တွေတွေ့လာပေမဲ့ဒီပိုးသစ်ကလည်းအရင်ပိုးလိုပဲကူးစက်မှုပုံစံတူတဲ့အတွက်ဒရစ်ရောကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ရက်ထဲနှာခေါင်းစည်းတက်ဆင်တင်ကြောင်းအကြံပေးလမ်းညွှန်ချက်ကိုပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ WHO ကတောက်ကြနေမှာပြောပါတယ်။ဂျာမနီနဲ့ဩစတြီးယားနိုင်ငံတွေမှာကူးစက်များပိုးသစ်အန္တရာယ်ဆိုးရိမ်တဲ့အတွက်အများသောသေယူပို့ဆောင်ရေးယာဉ်တွေနဲ့ဈေးဆိုင်တွေမှာရက်ထဲနှာခေါင်းစည်းအစားခွဲစိတ်ခန်းသုံးနှာခေါင်းစည်းကိုပဲသုံးဖို့ပြဋ္ဌာန်းထားတာပါ။ WHO ရဲ့ COVID-19 ဆိုင်ရာဥဆောင်သုတေသနပညာရှင် Maria Van Kerkhove ကတော့ Britain နဲ့ South Africa ကဗီဇာပြောင်းမျိုးသစ်တွေကိုလေ့လာတဲ့အခါမှာပိုးမျိုးသစ်တချို့ဟာကူးစက်မှုနှုန်းသိပ်မြန်တတ်ပေမဲ့ကူးစက်တဲ့ပုံစံကတော့အရင်ပိုးပုံစံပဲတွေ့ရပြီးပြောင်းလဲတာမျိုးမရှိဘူးလို့ပြောပါတယ်။အသက်60အောက်နဲ့တခြားယောဂအခမ်းမရှိသူတွေအတွက်လူများကြားသွားလာတဲ့အခါမှာတော့ခွဲစိတ်ခန်းသုံးမဟုတ်တဲ့ရက်ထဲနှာခေါင်းစည်းကိုသုံးနိုင်ကြောင်းအကြံပေးပါတယ်။ဒါပြင်ကျန်းမာရေးလုပ်သားတွေနေထိုင်မကောင်းဖြစ်လာသူတွေဒီယောဂပိုးရှိမရှိစမ်းသပ်ထားပြီးအဖြေဆောင်နေသူတွေနဲ့တန်လျက်ဓာတ်မောင်းမှုအတိပြုလူနာကိုပြည့်စုံနေသူတွေအတွက်ခွဲစိတ်ခန်းသုံးနှာခေါင်းစည်းတက်ဖို့အတွက်ညွှန်ကြားထားပါတယ်။